ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ပေးရေးနဲ့အေအေလက်နက်ကင်အဖွဲ့ကိုနိုင်ငံရေးအရာဆွေးနွေးပွဲကိုဖိတ်ခေါ်ဖို့ပြည်ထောင်စုအစိုးရအဖွဲ့ထံတိုက်တွန်းကြောင်းအရေးကြီးအဆိုကိုတက်မတော်သားကိုယ်စားလှယ်၃ဦးနဲ့ NLD ပါတီကိုယ်စားလှယ်၁ဦးတို့ပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်။လက်ရှိအစိုးရကအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆောင်ရွက်နေတဲ့အတွက်အဆိုကိုမှတ်တမ်းတင်ဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကဆွေးနွေးခဲ့ပါတယ်
။လက်ရှိအစိုးရအနေနဲ့ရခိုင်တိုင်းရင်းသားဒေသတွင်မျှတာမကနိုင်ငံတော်အတွင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတဲ့ဒေသအလုံးအတွက်ကိုပါအလေးထားပြီးဆောင်ရွက်နေလျက်ရှိကြောင်းသိသာမြင်သာထင်ရှားလာပါတယ်။အလေးနဲ့ချင့်ချိန်စဉ်းစားဆောင်ရွက်ရမယ့်ကိစ္စဖြစ်တာကြောင့်ယခုအရေးကြီးအဆိုကိုလွှတ်တော်တွင်မှတ်တမ်းအဖြစ်သာထားရှိသင့်ပါကြောင်းအကြံပြုဆွေးနွေးတင်ပြရင်ဤကုန်းချောပါတယ်ခင်ဗျ။
တက်မတော်သားကိုယ်စားလှယ်၃ဦးနဲ့ကာကွယ်ရေးဝင်ကြီးတို့ကအေအေတက်မတော်ဆိုတဲ့အသုံးနှုန်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။တက်မတော်သားအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးရဲနိုင်ဦးကအေအေတက်မတော်လို့သုံးနှုန်းတာကိုကန့်ကွက်ကြောင်းခုလိုဆွေးနွေးခဲ့ပါတယ်
။နိုင်ငံတကာနိုင်ငံမှာတက်မတော်တည့်တာရှိပါတယ်။အေအေတက်မတော်ဆိုသည့်အသုံးနှုန်းသည်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိပါသဖြင့်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008အတိုင်းခရီးတစ္ဆာပြုထားကြတဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့သုံးနှုန်းပြောဆိုခွင့်မရှိကြောင်းဥစွာပြင်ပြလိုပါတယ်။
EE အဖွဲ့အနေနဲ့ဥပဒေနဲ့အညီလက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်မှတိုက်ပွဲတွေရပ်ဆဲမှဖြစ်ကြောင်းဒုတိယဗိုလ်မှူးကြီးစိုးရွှေကဆွေးနွေးခဲ့ပါတယ်
။ယခုကဲ့သို့လက်နက်ကင်ပြပခများရွေချက်ဖြစ်မပြုတ်လို့လျင်တိုက်ပွဲများလည်းဖြစ်เสียအကြောင်းမရှိပါ။ဒါကြောင့်အကြောပြန်ဖြစ်ပေါ်နေတဲ့တိုက်ပွဲများကိုချက်ချင်းရပ်ဖို့ဆိုတာလက်နက်ကင်ပြပခမရှိမှသာဒါမှမဟုတ် EE တောင်းတဲ့အဖွဲ့မှဥပဒေနဲ့အညီလက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်မှသာတိုက်ပွဲကျက်သွားမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာကာကွယ်စောင့်ရှောက်ပေးနေတဲ့တပ်မတော်ကိုရန်သူတပ်ဖွဲ့ဆက်ဆံပေးပြီးမိမိပြည်နယ်ကိုကာကွယ်ဖို့လက်နက်ကိုင်နေတာဟာတည်ငြိမ်မှုကိုပြပြအောင်လုပ်နေတာဖြစ်ကြောင်းဗိုလ်မှူးကြီးတန်ထိုက်ကဆွေးနွေးခဲ့ပါတယ်
။မိမိပြည်နယ်ရဲ့တိုးတက်ရာတိုးတက်ကြောင်းနဲ့လုံခြုံရေးကိုတပ်မတော်နဲ့လက်တွဲဆောင်ရွက်ရမယ့်အစားကာကွယ်စောင့်ရှောက်ပေးနေတဲ့တပ်မတော်ကိုရန်သူတပ်ဖွဲ့နဲ့မိမိပြည်နယ်ကိုမိမိကာကွယ်ဖို့လက်နက်ကိုင်အဖွဲ့စည်းရှိဖို့လိုတယ်ဆိုတဲ့မှားယွင်းတဲ့ယူဆနဲ့တည်ငြိမ်မှုကိုပြပြအောင်လုပ်တဲ့တောင်းကျမ်းသူအဖွဲ့ကိုနိုင်ငံရေးစစ်ရေးသူရဲကောင်းအဖြစ်ဦးတည်ပုံဖော်နေမှုဟာဥတီချက်မှားနေတာပဲဖြစ်ပါတယ
်။ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကအေအေလက်နက်ကိုင်အဖွဲ့ဟာဒီမိုကရေစီစနစ်ကိုဆန့်ကျင်တိုက်ခိုက်နေတာဖြစ်ကြောင်းလက်နက်ကိုစွန့်ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့ပါတယ်
။အေအေလက်နက်ကိုင်အဖွဲ့ဟာဒီမိုကရေစီစနစ်ကိုဆန့်ကျင်တိုက်ခိုက်နေခြင်းပဲဖြစ်ပါတယ်။ယခုကဲ့သို့ဒီမိုကရေစီစနစ်ကိုလက်ရှိလက်လျူရှုပြီးနိုင်ငံတော်ကိုလက်နက်ဆွဲကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းမျိုးကိုကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ကြီးများအနေနဲ့လက်ခံအတိအမှတ်ပြုမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အနာဂတ်အရေးဟာရင်လေးပွေဖြစ်လာနိုင်ပါတယ်။တိုင်းရင်းသားများအရေးကိုဦးစားပေးကာကွယ်ဆောင်ရွက်နေတဲ့ပြည်ထောင်စုတပ်မတော်ကိုယခုလိုစတင်တိုက်ခိုက်ခြင်းဟာအမျိုးသားရေးအန္တရာယ်ကိုလက်ကမ်းခေါ်နေတဲ့အပြုအမူသာဖြစ်ကြောင်းပြောကြားလိုပါတယ်။တကယ်အမျိုးသားရေးရန်သူများကိုတွန်းလှန်တိုက်ခိုက်နေတဲ့ပြည်ထောင်စုတပ်မတော်ကြီးကိုသာအင်အားတောင့်တင်းအောင်ဖက်ဖက်ကဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့လိုကြောင်းပြောကြားလိုပါတယ်။
အဲ့ဒီရေကြီးအဆိုကိုရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကပြီးခဲ့တဲ့နှစ်ရက်လေးကတင်သွင်းခဲ့တာဖြစ်ပြီးဒီနေ့အထိလွှတ်တော်ကိုယ်စားလှယ်ဆယ်ဦးကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းရဲ့ဆွေးနွေးချက်အပြီးမှာအဲ့ဒီအဆိုကိုမှတ်တမ်းတင်ဖို့တင့်မတင့်လွှတ်တော်ရဲ့အဆုံးဖြတ်ရယူရမှာထောက်ခံသူများတာကြောင့်အဆိုကိုမှတ်တမ်းတင်ဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။